ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကမ္ဘာတစ်လုံးအသွားအလာကန့်သတ်မှုတွေလုပ်နေတဲ့အချိန်မှာပဲအစ္စလမ်ဘာသာဝင်တွေရဲ့မေလ23ရက်နေ့အထိကျင်းပမယ်တလကြာရမဒန်ဥပုသ်စတင်နေပါပြီ။လူပေါင်း 1.8 တန်းလောက်ဒီယောဂအခုဆက်ခံနေရတယ်လို့လူပေါင်း 39,000 ကျော်တည်ဆုံးခဲ့ရတာကြောင့်ဒီယောဂဆက်ပြီးမပြန့်ပွားအောင်ကမ္ဘာနိုင်ငံတွေကစူးစမ်းနေကြတယ်လို့ကမ္ဘာစီးပွားရေးမှလည်းထိခိုက်စေတာပါ။ဒီလိုအချိန်မျိုးမှာအရှိတောင်အာရှအရှိအလယ်ပိုင်းဒေသနဲ့အာဖရိကနိုင်ငံတွေကတိမ်တန်းချီတဲ့မွတ်စလင်တွေအတွက်ဗလီဝတ်ကျောင်းတွေကိုသွားပြီးဝတ်ပြုဝင်ရောဆွေမျိုးမိတ်တန်ကဟာတွေနဲ့အတူတူကဥပုသ်ထွက်ချင်းညဘက်စူဝေးစားတောက်ခွင့်တွေပါတားမြစ်ထားတာကြောင့်ဒီနှစ်ရမဒန်ကာလဟာအရင်နှစ်တွေနဲ့လုံးဝမတူဘဲဖြစ်နေတာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့မွတ်စလင်အများစုနေထိုင်ရင်အင်ဒိုနီးရှားအပါအဝင်နိုင်ငံအများပြားမှာတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါအန္တရာယ်ချိန်ချောက်မှုတွေရှိနေတဲ့ကြားကပဲအစိုးရရဲ့ချမှတ်ထားတဲ့လူချင်းခက်ခွာခွာနေဖို့နဲ့ဗလီတွေမှာမစုဝေးဖို့ကန့်သတ်မှုကိုမွတ်စလင်တရားဟောဆရာတွေနဲ့ဘာသာရေးအစွဲကြီးသူတွေကချိုးဖောက်ပြီးစုဝေးမှုတွေလုပ်နေကြပါတယ်